mingla wa shin lwet lat de a sha tan rfa ye 2024 khu ni jun la 14 ye taw cha ni mna bai a season ni go american piang su washington dc myo ro ga ni sa tin thaut hlin ni ba bi tma de min sin ma shin ဒီနေ့အစီအစဉ်မှာသတင်းလေးနဲ့အတူ RFA ပေးစာပြန်စာခန်းနာနဲ့ရှမ်းတိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းလေးကိုအရင်ဆုံးတင်ပြပါမယ်ရှင်။စစ်တပ်အာဏာသိမ်းထားတဲ့3နှစ်ကျော်အတွင်းအစုလိုက်ပြုံလိုက်တပ်ဖြတ်မှုပေါင်း115ကြိမ်ရှိခဲ့ပြီးလူပေါင်း1600ကျော်သေဆုံးခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကမနေ့ကထုတ်ပြန်ပါတယ်။စစ်တပ်အာဏာသိမ်းချိန်ကစပြီး2024ဇွန်လ13ရက်နေ့အထိ3နှစ်ကျော်အတွင်း9ဦးနဲ့အထက်စုလိုက်ပြုံလိုက်တပ်ဖြတ်ခံရတာတွေကို NLD ကစီရင်ပြုစုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်လောက်ကစပြီးစစ်ကောင်စီကအစုလိုက်ပြုံလိုက်တပ်ဖြတ်တာတွေကိုပိုများလာပြီးလက်တွေ့မှာ DEA အတွက်ထက်ပိုများနိုင်တယ်လို့ NLD ပါတီရဲ့စမ်းကြောင်းမြို့နယ်ဒုတိယဥက္ကဋ္ဌဦးဘိုးဘိုးဦးကပြောပါတယ်ရှင်။ဒီလတရက်နေ့ကနေ73ရက်နေ့အထိအမျိုးသမီး3ဦးအမျိုးသား16ဦးနဲ့လိန်စိတ်ခံယူမှုကွဲပြားသူ2ဦးစုစုပေါင်း20ကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကထုတ်ပြန်ပါတယ်။ရန်ကုန်တိုင်းက19ဦးနဲ့ AR တိုင်းက2ဦးဖြစ်ပါတယ်။ဘလို့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံရတယ်ဆိုတာကိုတော့ AAPB ကအသေးစိတ်မဖော်ပြထားပါဘူးရှင်။စကိုင်းတိုင်းမုံရမြို့အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခနဲ့တမိုင်အကွာကစစ်တပ်စခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းအဖွဲ့တွေတိုက်ခိုက်ပြီးနောက်တပ်သား5ဦးကိုဖမ်းဆီးခဲ့တယ်လို့ဂျွန်လ12ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဖမ်းမိထားတဲ့စစ်တုံးပန်းတွေကိုနိုင်ငံတကာဥပဒေနဲ့အညီထိန်းသိမ်းထားတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်သား50နီးပါးတပ်ဆွဲထားတဲ့အဲ့ဒီစခန်းကိုဂျွန်လ17ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်က20နီးပါးတေဆုံးခဲ့တယ်လို့ပူးပေါင်းအဖွဲ့တွေကပြောပါတယ်ရှင်။ကချင်ပြည်နယ်ကမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ဝိုင်းမော်ကမ်ပိုက်တီလမ်းပေါ်မှာတိုက်ပွဲဖြစ်နေတာကြောင့်ကမ်ပိုက်တီမြို့မှာကုန်ကားအစီး200ကျော်ပိတ်မိနေတယ်လို့ဒေသခံတွေကပြောပါတယ်။စရုံးဖြူဟာကုန်းနဲ့နယ်စပ်ကုန်သွယ်ရေးလမ်းပေါ်ကစစ်ကောင်စီတပ်စခန်းတွေကိုဂျွန်လ17ရက်ကစပြီးကချင်လွတ်မြောက်ရေးတပ်မတော် KIA ကတပြိုင်နက်ထိုးစစ်ဆင်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ပြီးခုလိုပိတ်မိနေတာလို့ဆိုပါတယ်ရှင်။ကယားပြည်နယ်မှာ2024-2025ပညာသင်နှစ်အတွက်ကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကစာတင်ကြောင်း456ကျောင်းဖွင့်လှစ်မယ်လို့ IEC တာဝန်ရှိသူကပြောပါရယ်ပြီးခဲ့တဲ့စာတင်နှစ်မှာကျောင်းပေါင်း400ဝန်းကျင်ဖွင့်လှစ်ခဲ့ပြီးအခုနှစ်မှာနောက်ထပ်50ကျောတိုးချဲ့ဖွင့်လှစ်မှာပါပြီးခဲ့တဲ့နှစ်ကအဲ့ဒီကျောင်းတွေမှာကျောင်းသားကျောင်းသူပေါင်း4000ဝန်းကျင်တက်ရောက်ခဲ့ပြီးဒီနှစ်မှာတော့နောက်ထပ် 9000 နီးပါးတိုးလာတယ်လို့ IEC ကဆိုပါရယ်တလေးလုံးစစ်စင်ရေးအတွင် PDF ပူးပေါင်းတပ်တွေကကြားပြည်နယ်ကမြို့ရှိမြို့ကိုသိမ်းယူခဲ့ပြီးအဲ့ဒီဒေသတွေမှာစစ်ဘေးဒုက္ခသည်တွေနေရပြန်လာတာကြောင့်ကျောင်းတက်မဲ့ဥယေတိုးလာတာလည်းဖြစ်ပါရဲ့ရှင်ဆလပင်ဘယ်လ်ဂျီယံနိုင်ငံအခြေစိုက်နိုင်ငံတကာပဋိပက္ခလေးလာစောင့်ကြည့်ရေးအဖွဲ့ ICG ကထုတ်ပြန်ထားတဲ့အနာဂတ်မြန်မာနိုင်ငံအကြောင်းအစီရင်ခံစာနဲ့ပတ်သက်ပြီးICG ရဲ့မြမအရေးကျွမ်းကျင်သူ Richard Horsey ကို RFA Wine တော်သားကိုရဲကောင်မြင့်မောင်ကမေးမြန်းထားတာကိုကြည့်ရှုနားဆင်ပါရှင်
။နိုင်ငံတကာပြည်ပခါလေးလာစောင့်ကြည့်အဖွဲ့ ICG ကနေပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားများကိုပိုင်အုပ်ချုပ်ခွင့်နဲ့အကျိုးဆက်များဆိုတဲ့အစဉ်ခံစာတစ်စောင်ထုတ်ဝေခဲ့ပါတယ်။ဒီအစဉ်ခံစာကိုရေးသားခဲ့တဲ့မြမအရေးကျွမ်းကျင်သူတူအနေနဲ့ဒီထက်ကအရေးကြီးတဲ့လေးလာတွေ့ရှိချက်တွေဘာတွေရှိလဲပြောပြပါအောင်ခင်ဗျာ။
And I think as everyone who is following events in Myanmar knows
လုံငယ်တဲ့ခုနလလောက်အတွင်းမှာမြန်မာစစ်တပ်ဟာနေမြေတွေစစ်စခန်းတွေနဲ့မြို့ရွာတွေအတော်များများလက်လွတ်ဆုံးရှုံးခဲ့ရတာကိုမြန်မာရေးလေးလာစောင့်ကြည့်နေတဲ့သူတော်တော်များများသိပြီးသားဖြစ်ပါတယ်။ဒီလိုလက်လွတ်ဆုံးရှုံးလိုက်ရတာကြောင့်မြန်မာနိုင်ငံရဲ့အနာဂတ်ကိုဘယ်လိုတက်ရောက်မှုရှိလာမလဲဆိုတာကိုကျွန်တော်တို့ရဲ့အစီရင်ခံစာမှာလေးလာတုံ့နှတ်ထားတာဖြစ်ပါတယ်။တိုင်းရင်းသားခေါင်းဆောင်တော်တော်များများဟာစစ်တပ်ကအာဏာမသိမ်းခင်အထိတချို့ကိစ္စတွေမှာပြီးခဲ့တဲ့နှစ်အောက်တိုဘာလမတိုင်ခင်အလောက်အထိသူတို့ရည်မှန်းချက်တွေအောင်မြင်ဖို့လက်နက်ကန်ပြီးတိုက်ခိုက်နေုံနဲ့မရဘူးလို့ယူဆခဲ့ကြပါတယ်။ဒါပေမဲ့ဒီအယူဆတွေအလုံးဟာ2029စစ်စင်ရေးနောက်ပိုင်းမှာပြောင်းလဲသွားပါတယ်။ရခိုင်ပြည်နယ်ကိုပဲကြည့်ပါလွန်ခဲ့တဲ့စနေနေ့လောက်က Argan Drink ဆိုတဲ့ရည်မှန်းချက်ကိုပထမဆုံးစပြောခဲ့အချိန်ကဆိုရင်စိတ်ကူးရင်အဆင်ပဲရှိခဲ့ပါတယ်။အခုတော့အဲ့ဒီရည်မှန်းချက်ဟာလက်တွေအကောင့်ထဲပေါ်လာဖို့နှီးစက်လာနေပါတယ်။တိုင်းရင်းသားခေါင်းဆောင်တွေကနေပြည်တော်မှာအခြေစိုက်တဲ့စစ်ကောင်စီတစားတဲ့တစားအာရုံနေတာထင်ထင်ရှားရှားမြင်နေရပါတယ်။အခုလိုအင်အားနေပြီးဘလောက်ကြာကြာခံမလဲမသေးကြတဲ့စစ်ကောင်စီနဲ့ဘာကြောင့်နှိမ့်နိုင်ရမှာလဲလို့သူတို့ယူဆလာကြပါတယ်
။ ဒီနေရာမှာတေးချောင်းတစ်ခုထပ်မေးပြစီအခုပြောတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားအပြောင်းလဲဖြစ်လာတယ်ဆိုတာဘလောက်တိကျလဲခင်ဗျာဒါတိုင်းရင်းသားကောင်းဆောင်တွေစီကတိုက်ရိုက်သိရတဲ့သဘောထားတွေလားဒါမှမဟုတ်ခင်ဗျားတို့ရဲ့ပညာရှင်တွေရဲ့သုံးသပ်ချက်သက်သက်လား
I mean, it's a mixture, right? It comes from conversations with armed group leaders and other members of
armed groups. We have to say that the people who are in the country are in the country. They 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 are in the country.အခုတော့ဒီလိုမဟုတ်တော့ပါဘူးအခုအချိန်မှာတကယ်အလုပ်ဖြစ်တဲ့ငင်းငိုင်းသဘောတူညီချက်တစ်ခုခုကိုရဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့မြင်ကြပါတယ
်နောက်ပြီးဒီ ICG ရဲ့အစင်ခန်းစာထဲမှာမြန်မာနိုင်ငံအစိတ်စိတ်ကွဲသွားဖို့ဖြစ်နိုင်ခြေရှိတဲ့အကြောင်းပြောထားပါတယ်ဒီအစိတ်စိတ်ကွဲတယ်ဆိုတာယူဂိုစလာဗီးယားပြည်ထောင်စုပြိုကွဲသွားတယ်လို့မျိုးပေါ့နော်မြန်မာနိုင်ငံနေရာမှာအချုပ်ချာအာဏာပိုင်နိုင်ငံအသစ်တွေပေါ်လာတာမျိုးကိုဆိုလိုတာလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းမှာပဲကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတဲ့ဒေသတွေပေါ်ထွန်းလာမဲ့သဘောမျိုးလားမြန်မာနိုင်ငံအနာဂတ်ကဘလို့ပုံစံဖြစ်လာမလဲခင်ဗျာ
I think it's more than a risk of fragmentation. I think that we're seeing fragmentation now already.
နိုင်ငံအစိတ်စိတ်ကွဲတယ်လို့ပြောလိုက်ရင်လူတော်တော်များများက1990ပြည့်နှစ်တွေမှာယူဂိုစလာဗီးယားပြည်ထောင်စုပြိုကွဲသွားတဲ့ပုံစံပဲပြင်းမြင်ကြပါတယ်။နိုင်ငံငယ်တွေအစ်စ်ပေါ်လာပြီးတဲ့နောက်မှာလူမျိုးစုအချင်းချင်းကြားမဆုံးနိုင်တဲ့တိုက်ပွဲတွေဆက်ဖြစ်လာတဲ့ပုံစံမျိုးဖြစ်လာလိမ့်မယ်လို့ထင်ကြပါတယ်။ကျွန်တော်တို့သုံးသပ်ချက်အရတော့မြန်မာနိုင်ငံဥတည်နေတာအဲ့ဒီလိုပုံစံမျိုးမဟုတ်ပါဘူး။တိုင်းရင်းသားအဖွဲ့တွေထဲမှာရခိုင်တပ်တော် A ကတော့Confederation ပုံစံဖြစ်ချင်တယ်လို့တိတိကျကျပြောထားပါတယ်။ Confederation ဆိုတာကတော့ဝါဒိသမှာအုပ်ချုပ်နေတဲ့ပုံစံမျိုးပါ။ဘ ਹੁ အစိုးရရဲ့လွှမ်းမိုးမှုလုံးဝမရှိတော့ဘဲအစသာရရာသူတို့ကိုယ်တိုင်စိတ်တိုင်းကျစီမံအုပ်ချုပ်မယ်။အမေရိကန်အနေနဲ့တော့မြန်မာနိုင်ငံရဲ့ဒစိတပိုင်းအဖြစ်ဆက်ရှိနေမယ်ဆိုတဲ့ပုံစံမျိုးပါ။တနိုင်ငံစနစ်နှမျိုးဆိုတဲ့ပုံစံဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့တနိုင်ငံစနစ်မျိုးစုံပေါ့။ဝါဒိသမှာဝါပုံစံနဲ့အုပ်ချုပ်မယ်။ရခိုင်မှာရခိုင်ပုံစံအချင်းမှာကချင်းပုံစံနဲ့အုပ်ချုပ်ကြပါလိမ့်မယ်။ဒါကဖက်ဒရယ်ပြည်ထောင်စုပုံစံမဟုတ်တော့ပါဘူး။ဒီလိုမျိုးကိုယ်ပိုင်အုပ်ချုပ်ခွင့်ရနိုင်ငံငယ်တွေဒါမှမဟုတ်ပြည်ထောင်စုတွေဟာနိုင်ငံတစ်နိုင်ငံတည်းရဲ့အစိတ်ပိုင်းတွေဖြစ်ဆက်ရှိနေမယ်အနာဂတ်ဖြစ်ပါတယ်
။အခုတော့အပတ်စဉ်ထုတ်လွှင့်နေတဲ့ RFA ပေးစာပြန်စာကဏ္ဍအစီအစဉ်မှာရခိုင်ပြည်နယ်ရန်ကုန်နဲ့ AR တိုင်းတို့ကပေးစာတွေကိုမက်ဂျလိုင်းမျိုးကတင်ပြထားပါတယ်ရှင်။
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာရခိုင်ပြည်နယ်ကပေးစာကိုအရင်ဆုံးတင်ပြပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ပေါင်းစားနဲ့လှဘောစားရွာကရွာသားတွေမေလ6ရက်နေ့ကတည်းကမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်နေရတာပါ RFA ရေ။မြို့ပေါ်မှာကဒုက္ခသည်စခန်းလည်းမရှိသလိုဘယ်အဖွဲ့အစည်းကမှလည်းထောက်ပံ့တာမရှိပါဘူး။အခုဆိုရင်သူများအိမ်မှာနေနေရတာတလကျော်နေပါပြီ။အခုကကျွန်တော်တို့ရွာမှာတိုက်ပွဲလည်းမရှိတော့ပါဘူး။ရခိုင်တပ်တော် AA တပ်ဖွဲ့ဝင်တချို့တော့ရွာမှာရှိနေပါဗျ။ဒီရွာတွေကရွာသားအလုံးနီးပါးကလယ်လုပြီးတော့အသက်မွေးတာပါ။အခုလိုမိုးရသည်လယ်ဆထွန်ရတဲ့အချိန်မှာရွာသားတွေကတခြားနေရာတွေမှာထွက်ပြေးခိုလုံနေရပါဗျ။ဒီဂျွန်လာထဲမှာမှရွာတွေကိုဝင်လို့မရရင်စပားဆိုင်ဖို့အတွက်တစ်နှစ်ပြည့်စည်နှစ်နာသွားတော့မှာပါ။ဒါကြောင့်ရွာသူရွာသားတွေရွာတွေကိုဝင်ခွင့်ပေးဖို့တာဝန်ရှိသူတွေကိုတောင်းဆိုကြပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရန်ကုန်ကပေးစာကိုတင်ပြပါဦးမယ်။ကျွန်တော်ကတော့ကြောက်ကက်ဈေးနေရသူတူပါ RFA ရေ။အခုလက်ရှိကာလဈေးရုံအများစုမှာကြောက်ကက်ဈေးဖို့အတွက်လိုအပ်တဲ့ဈေးဝါနဲ့ကရိယာတွေပြက်လက်လာနေပါဗျ။ကြောက်ကက်ယောဂအတွက်တောက်ရတဲ့ဈေးဝါတွေလည်းဝယ်လို့မရဘဲဖြစ်နေတဲ့အကြောင်း RFA ကနေတဆင့်တင်ပြအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတခါရန်ကုန်ဒဂုံစိတ်ကဲမြို့နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ်။RFA ရေကျမတို့ဒဂုံစိတ်ကဲမြို့နယ်94ရပ်ကွက်မှာရပ်ကွက်အုပ်ချုပ်ရေးမှူးကဈေးတွေနှစ်ပေါင်းများစွာဈေးရောက်နေတဲ့နေရာကိုကျူးကျော်ဆိုပြီးတော့ဖျက်လိုက်ပါတယ်။အဲ့လိုဖျက်ပြီးတော့ငွေကျပ်55သိန်းနဲ့ပြန်ရောင်းစားပါတယ်။ပြန်ရောင်းတော့လည်းအမှန်တကယ်ဈေးရောင်းစားတဲ့သူတွေကမရဘဲသူတို့နဲ့ပတ်သက်သူတွေပဲရပါတယ်။အဲ့လိုတွေမတရားလုပ်နေတော့အခြေခံလူဒန်းစားတွေအတွက်အဆင်မပြေတော့ပါဘူး။သူတို့အဖွဲ့တွေပဲဆိုင်ကန်းတွေကိုငှားစားရောင်းစားပြီးတော့ပိုချမ်းသာလာတာခေအဆက်ဆက်ကခရိုနီတွေလုတ်ခဲ့တဲ့အတိုင်းပါပဲဒီအကြောင်းလေးတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့ AR တိုင်းကပေးစာကိုတင်ပြပါအောင်မယ် AR တိုင်းမြောင်းမြမြို့အမှတ်၄ရပ်ကွက်ဘိုဘာထူလမ်းမှာဆိုင်ကယ်ပြင်ဆိုင်နာမည်ခံပြီးတော့မူရစ်ဆေးဝါးတွေရောင်းချနေလို့ပါ RFA ရေကျမမောင်လေးအပါအဝင်ចောင်းသားတွေမူရစ်ဆေးကိုဝယ်ယူသုံးဆွဲကြရင်းနဲ့ဆေးဆွဲနေကြပါပြီ ရောင်းတဲ့သူတွေကတပ်ဆိုင်ရာကိုပေးကမ်းထားတာကြောင့်အေးအေးယူတာမျိုးလည်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအနေနဲ့ထိထိရောက်ရောက်အေးအေးယူပေးဖို့ပန်ကြားအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင
်ဆက်လက်ပြီးရှန်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရန်ထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်ไม่ทรงค่ะพี่น้องคนเมืองใต้ตั้งเสียงตัวใจสองเปิงอยู่ลีกัดเย็นอยู่ค่ะเนาะเมื่อในวันที่14เลือนจุนปีคริสต์2แห่งปลาย24ลักนี่ปีใต้สอยปากปลาย18นี่เลือน7มา8คำวันศุกร์ห้องปล่อยเสียง RFA แต่ข้าหมายปล่อยเสียงไฟใต้อยู่อ้อตอนหน้าวงในใจเมืองเป็นเพราะว่าปุ่นพรสีใจหยิบพงตั้งขาวนั่งเยหอมเดือดโฮมกันให้งานข่าวเงาในปันกว่าค่ะอ้อ
คนในพื้นที่ลาวซึกมันโฮกาถุยลินเสคุริยาเซนตังในเกเวงนำตูตังเวงสีปอกขาดเป็ดเหหามก้นกว่ามาเมื่อวันที่12ย้ำโฮคำซึกมันโฮกาไทยเสกว่าย่าเซนตังในวันปังเหนือคุริยาตีนาห้านตังขายเขในพื้นที่ย้ำเหลียวหรือเสลวดเครื่องแลก้นไปกาโทอ่ำกว่ามาและยาววันไหน
เพราะงั้นซึกมันมาคุริยาตังนั้นห้ามลดกว่ามาปันลดเครื่องแลก้นไปกว่ามากเว้ยกดท่าเท้าแห้งเสียจังปันลัดผ่านป่วนกว่าก้นในพื้นที่ได้ล่ำขาดว่าอันซึ่งมันเฮ็ดจังในมังเผาเตะขึ้นปังตึกตั้งจุ้มวยหลีซึกปอดห่องหือว่าไหนพ่องจุ้มวยหลีซึกปอดห่องแต่ปังยันซึก1/27สิหลอดตึกซึกมันนั่นจุ้มซึกมันยา8โคตาเตเสียมก้ากลางไว้หมักแลเฮ็ดให้ก้นในพื้นที่หอบตั้งยาเผิด
ในจึงได้ปอดห่องในตั้งเดจุ้มวยหลีซึก3จุ้มป้าซึกลอยตางปลองเทียนเลยโฮมกันเตยันซึก1/27หลอดตึกซึกมันมาซึกเทียนในปักไปจอมตั้งหลงกดทัดลวดกว้าก้นกว่ามาในจีวิงสีป้อเปิ้ลเหนือเส้นตั้งหลงลาเชียวเวงเหลือเตโฮเลนจุนในมาซึกเทียนในมาปักเปิ้ลในเกมหมอกเกือตั้งสีป้อทัดก้นกว่าดาไปตั้งทัดป้าเจ้ากาป้อเป็นก้นยิบหมายฟังเขกเก่ากั้งแค้นทัดเฮงย้อนปางเงินนับโหเฮงเสียนในก้นหนุ่มลาเชียวอันกว่าฮอดเวงเหลือก้อนหนึ่งลา
ป้อทัดหันไรหัวเป็นก้นหนุ่มเด็กกว่าดังแมววดีช่วยกุกโกในจึงเอาลงกาสีเด็กใจปอกขึ้นเฮิร์นมังเสื้อยากระขังไว้สีเด็กย้อนเงินสี่สิบห้าสิบเสียนปีก็มีดีโคนำเสียมอันลูกกว่าย้อนปางตึกนั่นก่อซึกลอยเทียนยาลีเปิดกดทัดเหมือนกันหนึ่งกำปันโลดกาลัดผ่านมอกซิบลำก้อยไหลเฮ็ดเฮิร์นโลดกาติดขำยืดยาวไกตาเดลัยคามโคนันไลเปิดดีเอสุดสองสามโจมงก็มีเจ้ากาอ่อนกันข้างป่องหนังไหนเกี่ยวกับลองซึกเทียนยาลีปักไปย้อนเงินจอมตาจอมตั้งเสกับสืบติดต่อจู้ผู้คันปักอําไลกําซือเสตาเมื่อก่อนแต่เทียนยาลีย่ำลาดว่าเปิดทัดตาห่มลมเส้นตาสายตั้งกวยว่าไหน
ในจึงได้ปอดห่องตั้งปอดจีเวียงเมืองมีนันซึกมาเอาเฮือวินเจ็ดไฟเตอร์ลอยืดปืดตึกปังเศร้าตับซึกปวดป่วยเจือจัดตั้งปลองทีเอ็นเอเลมีคนลู่มาตายสามก้อมาเจ็บหลายก้อเหมือนที่เก่าปุ่นมานันซึกมันใจเฮือวินเจ็ดไฟเตอร์ป่วยหมักหลงนำนักหาปากปองป่วยใส่ตับปังเศร้าซึกปลองอันมีในเกปังตังเลยดังมันเปียงเสียซึกมันก็ยืดกองลงใส่ตับซึกทีเอ็นเอหลายก้ำหลายลูกวันไหน
ตั้งแต่วันที่1ดอกวันที่9ข้าวตั้ง9มื้อ10วันในนาเจเวงกอกแม่สีป้อนน้องเขียวเมืองมิดเมืองกุดเจ้าในซึกเทียนยาลีฮอนเถาตรง1เลย่าซึ่งมันยื้อกองหลงเสริมย้อม10ปอกในพ้องการข่าวซึกเทียนยาลีปืนผ่าไว้หนังไหนเกี่ยวกับลองในเสฝ่ายซึ่งมันได้อําไปตกลาดสังเป็นตั้งกันซึ่งมันนั่งจุ้มไว้หลีซึก3จุ้มในอิงเนอร์เขเมืองลงครับถึงปันเสฮบกันตีไฮเก่งคุณหมิงจะเมืองหยนนั้นเลยจะกึดตึกกันไว้แลอันซึ่งมันปล่อยหมากลงซึ่งในในเป็นฝ่ายซึกมันป่นแปนคอตกลงกวยในฝ่ายข่าวซึกเทียนยาลีเปิดลาดตีสื่อข่าวกว่าละลายดี
ข้าหมายปล่อยเสียงฝ่ายใต้ตอนหน้าวงในสุดยาวตีในออใจหยิบพงตังขาวนางใหญ่หอมหอมจมพี่น้องก้นเมืองใต้ส่งเสื้อหับถอมเสียงใต้อาราฟีวันซุกวงนาแทงอยู่หายอยู่ลีกัดเย็นห้ามเขียนหายังเสกัมไม่ทรงค่ะ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြပါစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်။